ကာဇာမှာမနေ့ကဖြစ်ခဲ့တဲ့လူပေါင်း30နီးပါးသေဆုံးခဲ့တဲ့စတင်ကြောင်းတိုက်ခိုက်မှုအပြီးဒီကနေ့မှလည်းကာဇာလက်ပိုင်းဒေသကိုအစ္စရေးဘက်ကဆက်လက်တိုက်ခိုက်မှုတွေလုပ်နေပါတယ်။နူစရိတ်မြို့နယ်ခရယိုနစ်မြို့တွေကိုအစ္စရေးကာကွယ်တပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြနေပါ တိုက်ခိုက်မှုတွေကအပြစ်ခက်ရဲစဲရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ဟာမတ်အဖွဲ့တွေကအင်္ဂါနေ့ကသတိပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းအရဲသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းစေတဲ့အစ္စရေးရဲ့ရွှေ့ပြောင်းအမိန့်ကိုစိုးရိမ်မိတယ်လို့လည်းပြောပါတယ်ရှင်။